2050ခုနှစ်မှာကာဗွန်ဓာတ်ငွေကင်းစင်တဲ့အခြေအနေရောက်နိုင်ရေးအတွက်ဒေါ်လာ19ဘီလီယံကျော်ရင်းနှီးမြှုပ်နှံသွားမယ်လို့ဂျပန်ဝန်ကြီးချုပ်ယိုရှိဟီရာဆူဂါကပြောကြားလိုက်ပါတယ်။ဂျပန်နိုင်ငံရဲ့ထုံနှံစင်လာအရလွှတ်တော်နေပေါ့ရဲ့စီဝေးပွဲမပြီးဆုံးခင်တည့်ရက်လို့တောက်ကြနေကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းဝန်ကြီးချုပ်ဆူဂါကအခုလိုပြောကြားလိုက်တာပါ။သူ့ရဲ့အဆိုပြုချက်ဟာသဘာဝပတ်ဝန်းကျင်ရေးကိစ္စနဲ့ပတ်သက်လို့ဂျပန်နိုင်ငံအနေနဲ့အရှိကိုကြီးမားတဲ့ခြေလှမ်းတစ်ရပ်တိုးလိုက်တာဖြစ်ကြောင်းသတင်းထောက်တွေကိုဝန်ကြီးချုပ်ဆူဂါကပြောလိုက်ပါတယ်။ Wireless လက်ကင်ဖုန်း data ဆက်သွယ်ရေးနဲ့ဆိုင်တဲ့သုတေသနတွေလုံဆောင်ရေးအတွက်ပါဝင် Digital နည်းပညာနဲ့ဆိုင်တဲ့ကဏ္ဍမှာလည်းဒေါ်လာ10ဘီလီယံနီးပါးရင်းနှီးမြှုပ်နှံသွားဖို့စီစဉ်ထားကြောင်းဝန်ကြီးချုပ်ကဆိုပါတယ်။ COVID-19 ကာယရောဂါနဲ့ပတ်သက်လို့ပြောရမှာတော့ Coronavirus နဲ့ခံရသူလူပုဂ္ဂိုလ်တွေနဲ့စီးပွားရေးလုပ်ငန်းတွေပြန်လည်ထူလာရေးအတွက်ရှေ့သတင်းဘက်တွင်စီးပွားရေးဆိုင်ရာအထောက်အကူပြုစီမဲ့အစီအစဉ်တရားကိုအဆိုပြုသွားမယ်လို့ဝန်ကြီးချုပ်ကပြောပါတယ်။